မြန်မာနှစ်ဆန့်တဲ့နေ့ဖြစ်တဲ့ဧပြီလ18ရက်နေ့မှာစစ်ကောင်စီတပ်ရဲ့လေဆောင်တိုက်ခိုက်မှုကိုရင်ဆိုင်နေရတဲ့လူထုအတွက် Blood Money သွေးစွန်းငွေဖြတ်တောက်ရေးအဖွဲ့ကဥဆောင်ပြီးစက်ကူလေရင်သပိတ်ဆင်နွှဲကမြန်မာစစ်တပ်ကိုလေရင်စီဖြတ်တောက်ဖို့နှိုးဆော်နေတယ်လို့လူခွင့်ရဲ့အဖွဲ့တွေကလည်းဒါကိုတောင်းဆိုနေကြတာပါမြန်မာပြည်ကလေဆောင်တိုက်ခိုက်မှုတွေရပ်တန့်စေဖို့အတွက်ရေးပါတဲ့ဂျက်လေရင်စီမြန်မာစစ်တပ်ကိုမယောင်းချရေးတောင်းဆိုဖို့တရုတ်အပါအဝင်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကအဘီလာဇန်းတို့ကလည်းတင်းကြီးညွတ်ထဲဆုံးဖြတ်ခဲ့ကြပါတယ်။အခုလိုလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်နဲ့အတူလှုပ်ရှားမှုတွေကလက်တွေမှာဘလို့အကျိုးကျေးဇူးရှိလာနိုင်ပါသလဲ။ကိုငင်းချင်းရေးကစူးစီးတင်ပြထားပါတယ်ရှင်။
ကုလသမဂ္ဂရဲ့မှတ်တမ်းတွေအရဆိုရင်ပြီးခဲ့တဲ့2023ခုနှစ်ဟာလူရကျော်တည်ဆုံးခဲ့ရတဲ့ပစိကြီးလေကြောင်းတိုက်ခိုက်ခံမှုအပါအဝင်မြန်မာနိုင်ငံမှာလေကြောင်းတိုက်ခိုက်မှုတွေအဆိုးအဆုံးကြုံတွေ့ခဲ့ရတဲ့နှစ်ဖြစ်ပါတယ်။ဒီက2024ခုနှစ်ထဲတည်းလဲအနာဒိတ်စစ်တပ်ဟာနေမြေတွေလက်လွတ်ဆုံးရှုံးရတာတွေများလာတဲ့အတူလေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်လာတယ်လို့နိုင်ငံတကာကကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ပြီးခဲ့တဲ့5လအတွင်းရပ်သားတွေကိုတိုက်ခိုက်မှုတွေစီစီသာတိုးလာတာကိုတွေ့ရတာရတပ်ပြမှတ်တွေကိုလေချောင်းကတက်ခတ်မှုက၅ဆတိုးလာကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကမလာတုန်းကဂျနီဗာလူ့အခွင့်အရေးကောင်စီကိုတင်ပြပြီးနိုင်ငံတကာအနေနဲ့စစ်ကောင်စီကိုပုံမှန်ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့တောင်းဆိုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဂျက်လီယင်စီတင်ပို့ရောင်းချလွှဲပြောင်းတာမျိုးမလုပ်ကြဖို့နိုင်ငံခွဲပိုင်းတဲ့နိုင်ငံအားလုံးကသဘောတူဆုံးဖြတ်ခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်စာသားတွေမှာစစ်စစ်ခဲ့တာတချို့ရှိပေမဲ့ဒီလိုဆုံးဖြတ်လာနိုင်တာကတိုးတက်မှုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကဗီဒီယိုကိုပြောပါတယ
်ဆုံးဖြတ်ချက်မှာပါတဲ့ဥစ္စာတွေကြည့်ရင်တော့မဲမခွဲပဲနဲ့အတီးပြုတ်လိုက်ပြီးဆိုရရပါတော့တော်တော်များများဟိုပေါ့နော်ဟိုဖီတာလောက်လာတယ်လို့ပြောရမှာပေါ့နော်ဟိုအရန်ပြင်းတဲ့ဥစ္စာတွေတစ်ဖက်နဲ့ရှော့လာတယ်လို့ပြောရမှာပေါ့အဲ့ဒီရှော့လာတဲ့အထဲမှာကျွန်တော်တို့အများတောင်းဆိုနေတဲ့ DMs and Bargo ကိစ္စတွေဒီလိုမျိုးပေါ့နော်လေရင်စီတင်သွင်းတဲ့အဲကိစ္စတွေနဲ့ပတ်သက်တဲ့ elements တွေပေါ့နော်ကျွန်တော်တို့လိုလားတဲ့ language အတိုင်းတော့မဟုတ်တော့မဟုတ်ပါဘူးဒါပေမဲ့လည်းဒီလိုမျိုး elements တွေပါလာတဲ့ဥစ္စာကဒါဟိုဒါတိုးတက်မှုလို့ဟိုကျွန်တော်မြင်တယ်အဲ့ဒါအရင်ကောင်းတယ်
ဧပြီလ၄ရက်နေ့ကကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဂျက်လီယင်စီထောင်လိုင်းသုံးပစ္စည်းနဲ့နည်းပညာစစ်ဖက်ရက်ဖက်နှစ်ခုလုံးသုံးနိုင်တဲ့ပစ္စည်းတွေနဲ့လူအသက်ကိုထိခိုက်နိုင်မှုနည်းတဲ့လက်နက်ပစ္စည်းတွေအပါအဝင်ပစ္စည်းကိရိယာနဲ့နည်းပညာတွေကိုလူ့ခွင့်ချိုးဖောက်အောင်အသုံးပြုနိုင်မှုရှိတယ်လို့ယုံကြည်နိုင်လောက်တဲ့အကြောင်းရှိရင်တက်ဆိုင်ရာအဖွဲ့ဝင်နိုင်ငံတွေရဲ့လုံထုံလုံမှုတွေပြည်ပဆိုင်ရာစံနှုန်းတွေနဲ့အညီစစ်ကောင်စီကိုတင်ပို့ရောင်းချလွှဲပြောင်းတာတွေပိတ်ပင်ဖို့ပါဝင်တာပါဒီလိုလူခွင့်ကောင်စီမှာဆုံးဖြတ်လာနိုင်တာကလူမျိုးရေးကောင်စီမှာလည်းကိုးကားလို့ရနိုင်တဲ့ဆုံးဖြတ်ချက်အစိုးဖြစ်လို့အကျိုးရှိရလို့ဦးကျော်မိုးထွန်းကသုံးသပ်ပါတယ
်လူခွင့်ကောင်စီမှာပါတဲ့ elements တွေအရတော့ဘောနော်ဘလို့ပဲဖြစ်ဖြစ်ဒီ New York ဘက်ပိုင်းမှာရှိတဲ့ mechanism တွေပေါ့နော်ဒီမှာ General Assembly ရှိတယ်အဲနောက်ပြီးတော့လူမျိုးရေးကောင်စီရှိတယ်ပေါ့နော်အဲ့ဒီအတွက်ကိုးကားလို့ရနိုင်တဲ့ဘောနောဆုံးဖြတ်ချက်အစိုးရတစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကတော့တိုးတက်မှုတစ်ခုအဖြစ်မြင်တယ်ဒါကိုကျွန်တော်တို့ကောင်းကောင်းဘောနောအသုံးပြုသွားဖို့လိုမယ်နိုင်ငံအနေနဲ့လည်းဘောနောဒီမှာပါတဲ့အချက်လက်တွေကိုတတ်နိုင်လို့များဒီထက်ပိုပိုပြီးတော့အားကောင်းကျွန်တော်တို့ဆက်လက်ဆောင်ရွက်သွားဖို့လိုမယ်ဘောနော
တစ်ဖက်မှာလည်းလူခွေးကောင်စီရဲ့ဆုံးဖြတ်ချက်တွေကနိုင်ငံတွေအနေနဲ့ဥပဒေအရမဖြစ်မနေလိုက်နာရမှာမျိုးမရှိတဲ့အချက်ကထောက်ပြစရာဖြစ်နေတာပါအဲ့ဒီမဲ့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာကျွမ်းပိုင်းအရာလိုက်နာမှာဖြစ်တဲ့ပြင်ရှေ့လာမဲ့ကုလသမဂ္ဂရန်ရရတွေမှာကိုးကားလို့ရမှာဖြစ်လို့အကောင့်ထဲပုံမဲ့နိုင်ငံတွေကတိတိကျကျဖော်ဆောင်သွားလို့ရမယ်လို့ဦးကျော်မိုးထွန်းကရှင်းပြပါတယ်မြမအရေးတက်ချွတ်လှုပ်ရှားသူတွေနိုင်ငံကချမ်းကျင်သူတွေနဲ့ဂျာကာလာမြို့သားညွေအစိုးရ NUG တို့ကတော့အလားတူလက်နက်နဲ့လေယာဉ်စီပိတ်ပင်ဆုံးဖြတ်ချက်မျိုးကိုကုလသမဂ္ဂလူမျိုးရေးကောင်စီမှာပါအရင်ယူဆုံးဖြတ်နိုင်ဖို့တောင်းဆိုနေကြပါတယ်လူခွေကောင်စီဆုံးဖြတ်ချက်ချပြပြခြင်းမှာပဲသွေးစုံငွေဖြတ်တောက်ရေးအဖွဲ့နဲ့နိုင်ငံတကာလူငယ်ချမှတ်ခွင့်အဖွဲ့တို့ပူးပေါင်းပြီးလဲနိုင်ငံတကာအစိုးရတွေနဲ့လင်းစီပို့ဆောင်ရောင်းချမှုတွေမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကိုစစ်အုပ်စုကိုလင်းစီတင်ပို့တာတွေရပ်တန့်ရေးစာဖို့တောင်းဆိုဖို့ပြည်သူတွေရဲ့လက်မှတ်တွေကိုကောက်ခံနေကြပါတယ်ဒါအပြင်အခုမြို့မနှစ်တကူအချိန်ခါမှာလဲသွေးစုံငွေအဖွဲ့ကဥဆောင်နှိုးဆော်ပြီးစက်ကူလေးရင်တွေပေါ်မှာလင်းစီပိတ်ဆို့ရေးတောင်းဆိုချက်အပါအဝင်စုတောင်းစာတွေရေးကလေတဲ့ဆွတ်တင်တာလူမှုကွန်ရက်တွေပေါ်မှာဓာတ်ပုံတွေမျှဝေတာလှုပ်ဆော်တာတွေလှုပ်ရှားကြပါတယ် ဒါကစစ်ကောင်စီရဲ့လေကြောင်းတက်ခတ်မှုကြောင့်လူအစုလိုက်ပြောလိုက်တက်ခံခဲ့ရတာကိုမမေ့ကြဘူးနဲ့စစ်တပ်ကိုလေရင်စီတင်ဖို့ရောင်းချနေတာကိုနိုင်ငံတကာလေးနဲ့ချက်ချင်းပိတ်ဆို့အရေးယူဖို့ရည်ရွယ်တယ်လို့ဥဆောင်လှုပ်ရှားတဲ့သွေးစွန့်ငွေအဖွဲ့ကသူတို့ရဲ့လူမှုကိန်းရံမှာထုတ်ပြန်ပါတယ်2021ခုနှစ်ဖေဖော်ဝါရီလအနာသိငင်ကစပြီး2023ခုနှစ်ဒီဇင်ဘာလအကုန်ထိစစ်ကောင်စီကလေကြောင်းတက်ခတ်မှုပေါင်း1650ကျော်ပြစ်လုခဲ့ပြီးလူပေါင်း1000နီးပါးတေဆုံးကလူ900ကျော်ဒဏ်ရာရရှိခဲ့ကြောင်း2019ခုနှစ်ကမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေကိုလိလမှတ်တမ်းတင်နေတဲ့ညာလင်းသစ်သတင်းစာအဖွဲ့ရဲ့အချက်အလက်တွေမှာဖော်ပြပါတယ်။အနာမိတ်စက်တက်ဘက်ကတော့ကုလသမဂ္ဂလူခွေကောင်စီကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာလူခွေချိုးဖောက်မှုတွေဟာအခြေအနေမရှိတစ်ဖက်သက်ဆွဆွဲချက်တွေဆိုပြီးစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံသားဝင်ကြီးဌာနကတဆင့်ဧပြီလ10ရက်နေ့ရက်စွဲနဲ့တုံ့ပြန်ထားပါတယ်ခင်ဗျာ။